အမေရိကန်သမ္မတဂျိုးဘိုင်ဒန်ကအစ္စရေးကိုသွားဖို့ပြင်ဆင်နေတဲ့မှာပဲအင်္ဂလိပ်ညကဂါဇာစစ်ရုံထိမှန်ပေါက်ကွဲခဲ့တဲ့အတွက်လူရပေါင်းများစွာသေဆုံးခဲ့ရပါတယ်။ဒီတိုက်ခိုက်မှုမှာသေဆုံးသူကရှိတယ်လို့ပါလက်စတိုင်းအာရဘိုင်ဖွဲ့ကပြောပါတယ်။ဂါဇာမြို့က LRL Arab စစ်ရုံတိုက်ခိုက်ခဲ့တဲ့အတွက်အစ္စရေးကိုဟမားအဖွဲ့ကအပြစ်တင်လိုက်ပါတယ်။အစ္စရေးစစ်တပ်ကတော့ဒါကိုကြီးစိုးလိုက်ပြီးပါလက်စတိုင်းဂျီဟတ်အဖွဲ့ကပြစ်ခတ်ခဲ့တဲ့ဒုံးကြီးကလမ်းလွှဲပြီးစစ်ရုံကိုထိမှန်သွားတာဖြစ်တယ်လို့ဆိုပါတယ်။ဒါပေမဲ့ဂျီဟတ်အဖွဲ့ကလည်းသူတို့ပြစ်တာမဟုတ်ဘူးလို့ပြောပါတယ်။ဟာမတ်စ်အဖွဲ့ကတော့စေယုံတိုက်ခိုက်တာကိုလူမျိုးသုံးသတ်ဖြတ်မှုဖြစ်တယ်လို့ဆိုလိုက်ပြီးဖက်စစ်အကြမ်းဖက်အစိုးရရဲ့ရာဇဝတ်မှုကျူးလွန်တဲ့အကြီးတာမျက်နှာကိုနောက်တစ်ချိန်ဖွင့်လှစ်ပြလိုက်တာဖြစ်တယ်လို့ထောက်ပြန်ချက်မှာပြောပါတယ်။ဒီချိန်မှာပဲအမေရိကန်သမ္မတဂျိုးဘိုင်ဒန်ဟာဂျော်ဒန်ကိုမတော်မီတယ်လီဗီကိုဝင်မယ်လို့အမျိုးသားလူမျိုးရေးကောင်စီပြောရေးဆိုခွင့်ရှိသူဂျွန်ဂျာဘီကပြောပါတယ်။သမ္မတဂျိုးဘိုင်ဒန်ဟာဂျော်ဒန်ပြည်အက်ဒူလာအစ်ဂျစ်သမ္မတအဒယ်ဖတ်တာ LCC နဲ့ပါလက်စတိုင်းအာရဘိုင်ဖွဲ့သမ္မတမာမော့ခ်အဘတ်တို့နဲ့တွေ့ဆုံမှုပြောင်းလဲထားတာပါ။ဒါပေမဲ့မကြသေးမီကနောက်ဆုံးရရှိခဲ့တဲ့ AP သတင်းအရဆိုရင်တော့ပါလက်စတိုင်းသမ္မတဂျော်ဒန်ပြည်နဲ့အစ်ဂျစ်သမ္မတတို့ကအစည်းအဝေးကိုဖျက်လိုက်တယ်လို့သိရှိရပါတယ်။